မစ္စတာအီဘရာဟန်ဂမ်ဘာရီကသူ့ရဲ့ခီးစဉ်ဟာမြန်မာနိုင်ငံနဲ့ကမ္ဘာကုလသမဂ္ဂအကြမ်းမှာအဆက်ပြတ်တောက်နေရကဆက်ဆံရေးကိုပြန်လည်ထူထောင်နိုင်ခဲ့တဲ့အတွက်အရေးပါတယ်လို့သုံးသပ်ပါတယ်။အထူးသဖြင့်မြန်မာအစိုးရကရောအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရောကုလသမဂ္ဂရဲ့အခမ်းကဏ္ဍကိုအတိမတ်ပြုတာဟာကောင်းမွန်တဲ့လက္ခဏာလို့သူကဆိုပါတယ်။မစ္စတာဂမ်ဘာရီပြောတာက
There was an agreement by the authorities and endorsed by the NLD to try to for the UN to play a role especially
in Sudan ne taikan NLD party ja ma nu na phat lakkhan nai mae kisa yet twei ko chan sa sha phwe pi bu a pe kun yi bu atwe kulatamaka a ni ne ja win saung yet nai na shi de lu aso ya ga yo NLD ga ba tabor tu thauk khan ma de
so that the national convention can resume in a much more inclusive way. As a number of you may know, this convention has been suspended. It won't begin
until... ...to a new day, I'm going to say, 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 October 1st, I'm going to say, 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 ဒီပံဘိုးကူညီမှုဟာဖြစ်စဉ်သဘောလုပ်ငန်းစဉ်သဘောသာဖြစ်ပြီးတခါလုပ်ပြီးတော့ပြီးသွားမဲ့ကိစ္စမျိုးမဟုတ်ဘူးဆိုတာကိုတော့အလေးနက်ပြောလိုပါတယ်လို့မစ္စတာဂမ်ဘာရီကပြောဆိုသွားတာပါ။အဲဒါပေမဲ့မစ္စတာဂမ်ဘာရီအနေနဲ့မြန်မာစစ်အစိုးရရဲ့ပြောစကားတွေကိုဘာကြောင့်ယုံကြည်ထက်တယ်လဲဆိုတဲ့မေးခွန်းအနေနဲ့ပတ်သက်လို့တော့သူကအခုလိုဖြေဆိုပါတယ
်။ We're first for allowing visits of this nature. No UN envoy to discuss these issues have been allowed.
ကုလသမဂ္ဂကဂျာဝင်ကူညီရေးအတွက်ရည်ရွယ်တဲ့ခရီးစဉ်မျိုးကိုလက်ခံခွင့်ပြုတာကိုပထမဦးဆုံးကြည့်စင်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာဒီလိုကိစ္စမျိုးတွေကိုဆွေးနွေးဖို့ကုလသမဂ္ဂကိုယ်စားလှယ်တွေကိုလာရောက်ခွင့်ပြုတာမရှိခဲ့ပါဘူး။ဒုတိယချက်ကတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရတာပါပဲ။ဒါတွေကိုကြည့်ရင်အစိုးရဘက်ကအပြောင်းအလဲလုပ်ချင်တဲ့စာမျက်နှာတွေတစ်ခုကိုဖွင့်ကျင်တယ်လို့ယုံကြည်စရာဖြစ်ရတာပါ။ဒါပေမဲ့ကျွန်တော်ပြောခဲ့သလိုပဲစောင့်တော့စောင့်ကြည့်ရဦးမှာပါ။အရင်ကပိတ်ထားတဲ့တကားဟာအခုပွင့်လာပြီ။ဒီတကားကိုပို့ပြီးတော့ကြဲကြဲပွင့်လာအောင်လုပ်ရပါမယ်။ကုလသမဂ္ဂဌာနကိုယ်စားလှယ်အဖွဲ့ကလည်းနောက်ဆက်တွဲလှုပ်ဆောင်စရာရှိတာတွေကိုဆက်လက်လှုပ်ဆောင်နိုင်မှုအတွက်တာဝန်ပေးရပါမယ်။အဲကျွန်တော်ကိုယ်တိုင်လည်းအနီးကပ်စောင့်ကြည့်နေမှာပါ။မြန်မာအစိုးရဘက်ကပေးထားတဲ့ဂရုအတိုင်းဆက်လုပ်မလုပ်ဆိုတာကတော့အချိန်ကသာအဆုံးဖြတ်ပေးပါလိမ့်မယ်လို့မစ္စတာဂမ်ဘာရီကပြောဆိုသွားတာပါ။မစ္စတာဂမ်ဘာရီကသူ့ရဲ့ခီးစဉ်ဟာအတွေ့အမှုကြောင့်ရဲ့ကိုယ်စားလှယ်ဖြစ်နေသွားတာဖြစ်ပြီးတော့လွန်လွန်ရေးကောင်စီရဲ့တာဝန်ပေးချက်အရသွားတာမဟုတ်ကြောင်းအဲဒါပေမဲ့နာအဖထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ခွင့်ရဖို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ကိစ္စတွေမှာတော့လွန်လွန်ရေးကောင်စီဝင်နိုင်ငံတချို့ရဲ့ကူညီပံ့ပိုးမှုကိုအထူးရရှိခဲ့ကြောင်းပြောဆိုပါတယ်ဒီသူ့ရဲ့ခီးစဉ်ချောမွေ့အောင်မြင်အောင်လို့မြန်မာအစိုးရကကွန်ကြီးနားချပေးခဲ့တဲ့လွန်လွန်ရေးကောင်စီဝင်နိုင်ငံတွေဟာဘယ်နိုင်ငံတွေဖြစ်တယ်ဆိုတာကိုတော့သူကထုတ်ဖော်ပြောဆိုတာမျိုးမလုပ်ခဲ့ပါဘူးအလားတူပဲလက်ရှိအချိန်မှာလွန်လွန်ရေးကောင်စီကမြမအရေးကိုပုံမတော်အားပြတာမျိုးလုပ်မလုပ်ဆိုတာကိုလည်းသူကမသိရှိကြောင်းဒါဟာလွန်လွန်ရေးကောင်စီကသာဆုံးဖြတ်ရမှာဖြစ်ကြောင်းပြောဆိုပါတယ်ဒါပေမဲ့ကုလသမဂ္ဂအထူးညီလာခံလွန်လွန်ရေးကောင်စီနဲ့အတွေ့အမှုချုပ်ရုံးတို့ဟာအပြန်အလှန်ဆက်ဆက်ညှိနှိုင်းဆောင်ရွက်နေကြတယ်လို့တော့မစ္စတာဂမ်ဘာရီကပြောဆိုပါတယ်မစ္စတာဂမ်ဘာရီရဲ့ခီးစဉ်အတွင်းကုလသမဂ္ဂကမြန်မာစစ်အစိုးရကိုအပြောင်းလဲလုပ်ချင်လောင်လို့မလုံးတစုံတရာကမ်းလှမ်းတာမျိုးလုပ်ခဲ့သလားဆိုတဲ့မေးခွန်းကိုတော့မစ္စတာဂမ်ဘာရီကအခုလိုဖြေပါတယ
် I didn't go with any money in my pocket or any offer I was not authorized to offer any assistance but the country team that I took along with me did indicate
ကျွန်တော်ကတော့ဘာပေးမယ်ညာပေးမယ်ဆိုတဲ့မလုံးမျိုးတွေနဲ့သွားခဲ့တာမဟုတ်ပါဘူးဒီလိုကမ်းလှမ်းမှုမျိုး၊ကူညီမှုမျိုးကိုပေးနိုင်မှုလောက်ပိုင်ခွင့်လဲကျွန်တော်ကမပေးလိုက်ပါဘူး။အဲဒါပေမဲ့ကျွန်တော်နဲ့အတူပါလာတဲ့ကုလသမဂ္ဂဌာနကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံတကာအလူရှင်နိုင်ငံတွေအဖွဲ့အစည်းတွေကမြန်မာနိုင်ငံကိုကူညီထောက်ပံ့မှုအစဉ်နဲ့ဖြစ်နေတယ်လို့နာအဖအစိုးရဘက်ကပြောခဲ့တာရှိပါတယ်။
But they mentioned at one point, I think $100 million over 5 years on the HIV AIDS and other ways in which.
တနည်းအားဖြင့် American dollar တန်းပြရာကို9နှစ်အတွင်းပေးခြင်းနဲ့ HIV AIDS နဲ့အခြားရောဂါစိုးတွေတိုက်ဖျက်ရေးကိုထောက်ပံ့ခြင်းနဲ့လို့ကုလသမဂ္ဂဌာနကိုယ်စားလှယ်ကမြန်မာခေါင်းဆောင်တွေကိုပြောပြပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကနိုင်ငံတကာနဲ့ပြန်လည်ဆက်သွယ်ညှိနှိုင်းဆောင်ရွက်မယ်ဆိုမှသာဒီအကူအညီတွေကိုပေးအပ်မှာဖြစ်ပါတယ်။မြန်မာဘက်ကလည်းဒီလူမှုရေးအကူအညီတွေကိစ္စမှာ lampian pun begini nih lakukan amiru, tuker ya barai lu, Mr. Gambari ka, biasa barai. HIV, AIDS apa awen, lumuri kesari apa jen, memandangkan tuinga, tayana duka dari janggul le, Mr. Gambari ka, suni ke barai. Tuker jen kian tayana ribo, na apa sida duga, tuze seni mugu, biasa kere lu, duga gulu simpia barai.
We raise that issue. And appeal to the authorities to suspend action. Of course,
the entire Nauri Boma, Tosis Sinirago, just signed people to not Nipta Yakangabari. Soya Bagale, Truye and Yenetru Shinibari. Tokade, ye don't have Padayin, good Pionariha, Pongi Chenirarilu, Soyaga Piobari. Tikisane Patabiro, Nyatare Pongaja Yaulu, Chella Shapuy Potape, Shibu Luetelu, Yusabari. Tayanarigu, Tosis and Ijapiro, Tayanar Yigu, Nangayini, Tri Shabutu, Taitong Gavarelu, Mr. Gambariga, Josu Darawa. Democracy goes on to own censorship in Patayanle, Mr. Gambariga, Tumagu, Napaga, Matami Pian Lugon, Luna Nelu, Kaman Josu Bari. At a moment, Napa says we are Jeju Biore, Don Sansujiha, Luruta Kamu Miarabu, Don Sansujine and Aldiha, Ajimabara Wusrekisan at Patalu. Mr. Gambariga,
I know that NLD, if they were allowed to operate as a political party with the offices open and with Aung San Suu Kyi as a leader.
Aung San Suu Kyi gawn sa mune, NLD party yone pyan pwen wen ya me su yin. Nangay party opposite the kune ne, lo sha sang ya kwen ya me su yin. Trogu yim paro ulu, chano yu sa ma ma ho ba wu. NLD party ha, Jepare Puezi Pides Ragu, Tano Tibare. Along Pawene, Nuzan Jasi Pisima, Enaldida, Pawangu Yamesui, Time Eat, Jum Yama Pidelu, Yungija, Kulamaga Dudia Dimuju, Mr. Ibrahim Gambariga, Trendaudigu, Josu Dara Pibari Kanyam.